အာဆက်ထိုင်ပြီးညီလာခံကိုစစ်ကောင်စီခေါင်းဆောင်ဖိတ်ကြားရေးမဖိတ်ကြားရေးဟာပုဂ္ဂလိကပိုင်းဆိုင်ရာပြောကြားချက်တွေသာဖြစ်ပြီးအာဆီယံမှာအားလုံးသဘောတူဆန္ဒကသာအဓိကဖြစ်တယ်လို့စစ်ကောင်စီပြောရေးဆိုခွင့်ရှိသူကမီဒီယာတွေကိုပြပြတဲ့သတင်းစကားမှာအခုလိုပြောကြားလိုက်ပါတယ
်။ကျွန်တော်အလေးထားပြောချင်တာခုနပြောတဲ့အားလုံးသဘောတူဆန္ဒပါ။အားလုံးသဘောတူဆန္ဒရဆက်ကြည့်ကြပါလား။ဒါကြောင့်ကျွန်တော်ပြောချင်တာကခုနပြောတဲ့အားလုံးဒီဒုံကျင်းဆိုင်ရာပုဂ္ဂလိကပိုင်းဆိုင်ရာအဲအားလုံးပြည်နိုင်ငံတနိုင်ငံချင်းဆိုင်ရာပဲဖြစ်ပါတယ်။ဒီနေရာတွေကြောင့်လို့ကျွန်တော်အနေနဲ့မြန်မာနိုင်ငံအနေနဲ့တော့အာဖီယာဆွေးဝင်နိုင်မှာဖြစ်တယ်ဒီအာဖီယာပြည်နေစီးနေစီးကနေတည်းကကျွန်တော်လောက်ဆောင်သွားမယ်ဒါပဲပြောချင်ပါတယ
်။အာဆီယံအထူးကိုယ်စားလှယ်မြန်မာနိုင်ငံကိုလာရောက်ရေးကိစ္စအပေါ်ရှင်းရှင်းလင်းလင်းပြောကြားမသွားပေမဲ့အမှုရင်ဆိုင်နေရတဲ့သူတွေအကြမ်းဖက်အဖွဲ့တွေနဲ့တွေ့ဆုံခွင့်ပေးဖို့ဆိုတာကခေရင်ကြောင့်ဗိုလ်ချုပ်ဆောင်မင်းထွန်းကမီဒီယာကိုပြောပါတယ်။ဗိုလ်ချုပ်မူကြီးပြောင်းလိုက်တယောက်ခဲ့တဲ့အာဆီယံသဘောတူညီချက်၅ချက်မှာတော့ပါဝင်ပတ်သက်သူတွေနဲ့တွေ့ဆုံဆွေးနွေးအချက်တစ်ချက်ပါဝင်ခဲ့ပါတယ်။ဒါပေမဲ့ဒေါ်သာစုကြည်နဲ့တွေ့ဆုံမှုအတွက်အာဆီယံရဲ့ကြိုးပမ်းမှုမအောင်မြင်ဘူးဆိုရင်လူလူအနေနဲ့ကတော့သူတို့ရဲ့ဂျားဝင်ဖြစ်ရှိမှုကိုတော်တော်လေးအယုံကြည်နေသွားနိုင်တယ်လို့ရှိုင်းတိုင်းနာဒီမိုကရေစီအဖွဲ့ချုပ်ထွေထွေအတွင်းမှုချုပ်ဦးဆိုင်လိုက်က VOU ပြောခဲ့ပါတယ်